မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလထဲကျင်းပမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရအောင်အထောက်အထားတွေထုတ်ပေးနိုင်ဖို့တာဝန်ရှိသူတွေစီစဉ်နေပေမယ့်ကပ်ရောဂါကူးစက်မှုတွေကြောင့်အခက်ကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါနိုင်ငံတကာမှတ်ပုံတင်မရှိပေမယ့်ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေမဲပေးခွင့်ရအောင်ထောက်ခံစာထုတ်ပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားတဲ့အတွက်အထောက်အထားရဖို့ကြိုးစားနေသူတွေရှိနေပါတယ်ဒါပေမဲ့လည်းကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်ပြန်တိုးလာတာကြောင့်သွာလာလှုပ်ရှားမှုတွေကန့်သတ်လိုက်တာကြောင့်တက်ဆိုင်ရာအာဏာပိုင်တွေစီကထောက်ခံချက်ယူဖို့အခက်အခဲတွေနဲ့ကြုံနေကြရတာပါကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအသွင်မှာဆိုရင်လည်းအိမ်ပြေမထွက်ဖို့အထိအမိတ်ထုတ်ထားတာကြောင့်ထောက်ခံချက်ယူဖို့မလွယ်ဘူးလို့လှိုင်မြို့နယ်ကဦးစောမောင်ကပြောပါတယ်
အခုကျွန်တော်တို့ဒီရုံးနေပါရဲ့ဒီရက်ွက်ရုံးနေပဲကြည့်ရင်ရက်ွက်ရုံးနေဆိုရင်တို့ဒီ COVID-19 တော့ပဲအားခက်နေပါရဲ့ဒီရုံးမှာဒီစားစားတဲ့နေပါလေကတော့အဆင်မပြေနိုင်ဘူးဒီချိန်မှာကျွန်တော်တို့အတားကြီးတော့ပြီးသူတို့ရှီရသတ်တောက်မယ်ဆိုရင်အဆင်တော့မပြေနိုင်ဘူးခင်ဗျလမ်းတွေလည်းဒီရက်ွက်မှာဒီလိုပုံစံဖြစ်နေဟိုဘက်ရက်ွက်ကြပုံစံတမျိုးဖြစ်တော့လမ်းနဲ့မုံရတာတွေရောဟိုအလေရောအပြင်မုံရတာတွေရောအဲ့လိုမျိုးပေါ့နော်လိုခမဲတွားလာတာဘယ်လိုမှအဆင်မပြေဘူးအလုပ်လုပ်လို့လည်းအဆင်မပြေ
နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ38တန်းကျော်ရှိကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။အစိုးရထိုက်တန်ကောင်းဆောင်တွေဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်တမရဦးဝင်းမြင့်တို့ကတော့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေအခွင့်အရေးမဆုံးရှုံးအောင်စီစဉ်ဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတာပါ။ဒါပေမဲ့လည်းရန်ကုန်တိုင်းမြောက်ကလာမြို့နယ်ကမှချင်းနှင်းဦးတို့လိုနိုင်ငံသားမှတ်ပုံတင်မရှိသူတွေအတော်တော်မဲပေးခွင့်ရရေးစိန်ခေါ်မှုတွေရှိနေပါတယ်
ဆမပြေရပါလို့ဆိုတော့ညီမအခုမှတ်ပုံနေမရှိရအကြီးကပေါ့နော်တကယ်လို့ဟိုသူများတွေကအဲ့လိုမျိုးဟိုမဲထဲ့တယ်ဆိုလို့ရှိရင်လည်းမဲထဲ့ဖို့အဲ့လိုမျိုးရောက်ပဲလို့ရှိနေဆိုလို့ရှိရင်လည်းဟိုထိတ်နေတာပေါ့နော်မန်နေဂျာရင်တော့ဒါပေမဲ့ညီမတို့ကဘူးမှတ်ပုံနေမရှိဘူးလေကြဒီလိုအချိန်မှာဆိုတော့အခက်ခဲရှိရပေါ့တော့ဘူးလားကွာအစားယောဂါလည်းဖြစ်နေရဆိုတော့ပိုးဆိုးရပေါ့နော်အားကြောင့်မလို့အခက်ခဲပြီးဖြစ်နေရပေါ့
ရှမ်းပြည်နယ်လာရှိုမြို့ကစိုင်းကျော်စင်ဦးကလည်းနိုင်ငံသားမှတ်ပုံတင်မရှိတဲ့အတွက်ရွေးကောက်ပွဲမှာမဲပေးဖို့အတွက်တမကကက်ယောဂါကာလမှာလည်းအခက်ခဲကြုံနေရတယ်လို့ပြောပါတယ
်ဒီလိုမျိုးအပြောင်းလဲကာလမှာလည်းပိုကြီးခက်ခဲတွေ့ရဥမာသွားစရာလာစရာကြုံလာတယ်ပုံမှန်ထက်ကိုပို့ပြီးတော့အချက်လက်တွေပို့ပြီးတောင်းတော့ဥမာမျိုးအဝင်ထွက်တော့မင်းကျန်တယ်မျိုးနင်းမှာတော့ပုံမှန်နဲ့တွာလာလို့ရပါတယ်ဒီမျိုးတွင်ကလူမဟုတ်ရင်တော့မျိုးတွေဝင်ဖို့ဆိုရင်ဥမာတောက်ခင်စားပါလာရမှာပေါ့မျိုးလေ
းရွေးကောက်ပွဲကော်မရှင်ထုတ်ပြန်ထားတဲ့မဲစင်းမှာပါသူတွေအနေနဲ့နိုင်ငံသားမှတ်ပုံတင်မရှိပေမဲ့ရင်မောင်းနိုင်စင်ကဝန်တန်းကတ်စတဲ့အထောက်အထားတွေပြန်နိုင်ရင်မဲပေးခွင့်ပေးမှာဖြစ်ကြောင်းလဲရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်မဲစင်းမှာပါပေမဲ့မှတ်ပုံတင်မရှိတဲ့သူခမ်းမန်းချေ၄သိန်းလောက်ရှိတဲ့ချမ်းပြည်နယ်မြောက်ပိုင်းမှာတော့မဲပေးခွင့်မဆုံးရှုံးအောင်စီစဉ်နေတယ်လို့ရဲကောက်ပွဲကော်မရှင်အတွင်းရင်မှုဦးနှစ်ဆန်ဦးကပြောပါတယ်
။ဟိုကျွန်တော်တို့ကမဲပေးဖို့အတွက်ဆောင်ရွက်ထားသူပြည်ထောင်စုရဲကောက်ပွဲကော်မရှင်ကလည်းကျွန်တော်တို့ဟိုမဲဆန္ဒရှင်တသိကံလက်မှတ်တွေအဲ့လိုမျိုးထုတ်ပေးမဲ့အစီအစဉ်လေးတော့ရှိပါတယ်ပြီးတော့ညှာထားလာပါတယ်။ဟုတ်ကဲ့
ကျွန်တော်တို့ဟိုဒီမန္တလေးတော့ကျွန်တော်တို့ဒီမဲဆန္ဒရှင်တသိကံကတ်မှာတက်ဆိုင်ရရက်ွက်ကြီးရအုပ်စုကော်မရှင်အဖွဲ့ခွဲစီးတစိတ်တုံးပါပါမယ်ခင်ဗျာဆရာမ။နောက်မဲစင်းဟိုမဲဆနာရှင်ရဲ့အမည်နဲ့မဲစင်းအမှတ်ရှင်ပါပါမယ်။ပြီးရင်တက်ဆိုင်ရရက်ကြီးကော်ခွဲအတွင်းရင်းမှုတယောက်ဖြစ်ဖြစ်အကောင်ကော်မရှင်အဖွဲ့ဝင်တယောက်ဖြစ်လက်မှတ်ထိုးပြီးတော့ထုတ်ပေးမယ်စနစ်မျိုးတော့ဟိုရာသာတာပါလေ။ဒါမဲ့ဟိုအဖွဲ့ကကျွန်တော်တို့ညွှန်ကြားမှတောင်းရင်းမဲ့အစီအစဉ်မဟုတ်ပါဆရာမ။
ဒါပေမဲ့လည်းကက်ယောဂါကြောင့်သွာလာလှုပ်ရှားမှုတွေကန့်သတ်ထားပြီးဝန်ထမ်းအရေတော့ကိုလည်းအလှည့်ကျစနစ်နဲ့ပြောင်းလဲထားတာကြောင့်ရောလုံငန်းတွေမှာကန့်သတ်တွေလည်းရှိနေပါတယ်ပြင်းနယ်လှတော်ကိုစလဲနေရအတွက်ရှမ်းပြည်နယ်အရှေ့ပိုင်းလင်ခေမြို့နယ်မဲဆန္ဒနယ်အမှတ်တကနယ်ဝင်ပြိုင်မဲ့ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီ SNDP ကိုစလဲလောင်းဦးဆိုင်အောင်မြင့်ခိုင်ကတော့မဲပေးခွင့်အထောက်အထားရဖို့ဆိုင်ခေါ်မှုရှိနေတယ်လို့ပြောပါတယ
်အကန့်သတ်ရှိသွားတယ်ကြဟိုစိတ်သွားလိုက်ကိုပါလို့လို့မရဘူးပေါ့နော်ကျွန်တော်ခုနလိုမျိုးပေါ့ဟိုထောက်ခံချက်တွေသွားလို့တာတွေဘာတွေကစနေနေတော့ဘယ်လိုခေါ်လို့ဆိုအခက်ခဲဖြစ်သွားတယ်ဟုတ်ပေါ့သူလုံနိုင်တဲ့အတိုင်းတားရဲ့ဟိုရာဂိုင်တို့တော်တော်နေနေတော့ရော့ကြသွားတာပေါ့နော်ကျွန်တော်အဲ့လိုပြောတာပါ
ရဲကောက်ပွဲမှာတော့တတိပုဂ္ဂလနဲ့နိုင်ငံရေးပါတီပေါင်90ကျော်ကကိုစလဲလောင်း9000နီးပါးဝင်ရောက်ရှင်ပြိုင်ကြမှာပါပြည်ထောင်စုရဲကောက်ပွဲကော်မရှင်ကတော့ကက်ယောဂါနဲ့ကြုံနေရပေမဲ့ရဲကောက်ပွဲတွေကိုနိုဝင်ဘာလ10ရက်နေ့မှာစီစဉ်ထားတဲ့အတိုင်းကျင်းပသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပြီးလုံချုံရဲနဲ့ကက်ယောဂါအခြေအနေရဆိုင်းငံ့ရမယ်မဲဆန္ဒနယ်မြေတွေရှိမယ်ဆိုရင်တော့လာမယ့်အောက်တိုဘာလမှာကြီးညာသွားမယ်လို့လည်းပြောဆိုထားပါတယ်ရှင်ကျွန်မအာကနွန်သတင်းပေးပို့ထားတာဖြစ်ပါတယ်